Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဆက်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြောင်စုဝါဆင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာရုပ်သံအချင်းနဲ့ပါပူးတွဲတင်ဆက်သွားမယ်ဒီအစီအစဉ်ကိုကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မဒင်ဂျီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးပါမယ်တမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုနေအိမ်အထည်ချုပ်အဖြစ်နဲ့ထောင်ဒဏ်2နှစ်စစ်ကောင်စီကပြစ်ဒဏ်ချမှတ်ပါတယ်။ချင်းမြင့်တိုင်းဆန္ဒပြပွဲကိုကားနဲ့တိုက်ခြေစစ်နဲ့ပြစ်ခတ်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လူရက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကအပြင်းထန်ဆုံးဖြစ်တင်ရှုတ်ချလိုက်ပါတယ်။ဘီဂျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ကတန်တမာအဖွဲ့ဆီလို့မှမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ချရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်တဲ့တွင်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားဘယ်လိုရှိပါသလဲ
The Burmese military's regime, military regime's unjust conviction of Aung San Suu Kyi and the repression of other democratically elected officials are yet further affronts to democracy.
အင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ်ရန်ဆက်ကီပြောကြားသွားတာပါတင်းနေပြီးပြီးချင်းနားဆင်ရဖို့ရှိပါတယ်တခါလူငယ်တွေစစ်ကောင်စီကိုဘာကြောင့်လက်နက်ကင်တိုက်လာကြသလဲပြီးတော့မကွေးတိုင်းရဲ့ဒီလေတပ်ဌာနချုပ်တွေကပြစ်ခတ်တန်တွေအကြောင်းအိုမီခရွန်ပိုးသစ်ကြောင့်အိန္ဒိယနဲ့ကလေးမျိုးကြားလေကြောင်းခီးစဉ်တွေရပ်ဆိုင်းလိုက်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့အင်ကာနိမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်နဲ့အတူတင်ပြသွားမှာပါခင်ဗျာ
။သမရဦးဝင်းမြင့်နိုင်ငံတော်အထိုင်းမင်ကန်ပုတ်ကိုဒေါအောင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတင်းနှလာနေကချမှတ်ပါတယ်။နိုင်ငံတော်အထက်မင်းကပုတ်ကိုဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုချက်မှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုစစ်ကောင်စီဥက္ကဋ္ဌကတင်းနှင်းလာနေမှာပဲ short warning ထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချက်မှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲကနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငင်းတက်တာခွင့်ပေးလိုက်တယ်လို့မြမအတန်ကကြေညာတာပါ။ကြံနေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲချက်ခံစီဖို့စစ်ကောင်စီဥက္ကဋ္ဌအမိန့်နဲ့ထုတ်ပြန်ပါတယ်။သမရနဲ့နိုင်ငံတော်အတိုင်ပင်ခံနောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့၃ဦးကိုရာဇသက်ကြီးပုံမှ905ခခွေးနဲ့ပူရယ်တရားဆွဲထားတဲ့အများပြည်သူဒီငင်အေဂျင့်မှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုအတွက်၃ဦးလုံးကိုအမြင့်ဆုံးထောင်ဒဏ်2နှစ်စီနဲ့သမရအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုတော့ပုံမှ25နဲ့တီးခြားစီတရားဆွဲခံထားရတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်ထောင်ဒဏ်2နှစ်စီချမှတ်ပါတယ်။အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအဆင့်ဆင့်အယူခံသွားမယ်လို့တော့စုံစမ်းသိရှိထားရပါတယ်ရှင
်။ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့အတွက်ဘယ်သူကိုကိုယ်စားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စစ်ဆေးလက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ဒီဇင်ဘာလ1ရက်နေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တင်းလာနေကျင်းပတဲ့ကုလသမဂ္ဂအထူးတင်ကြီးလာကမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ပါတယ်။ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ထားတဲ့တာလီဘန်တွေကတင်သွင်းတဲ့ကုလဆိုင်ရာကိုယ်စားလှယ်တွေကိုထယ်သွင်းစဉ်းစားရွေးချယ်မှုမလုပ်တော့ဘဲငြင်းပယ်လိုက်တဲ့သဘောဖြစ်ပါတယ်။ဒါကြောင့်တင်းလာနေကျင်းပတဲ့ကုလသမဂ္ဂအထူးတင်ကြီးလာကရဲ့အတည်ပြုဆုံးဖြတ်ချက်အရမြန်မာတမန်ကြီးဦးကျော်မွန်ထွန်းနဲ့ရခိုင်အာဖဂန်တမန်ကြီးတို့ဟာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ဆက်လက်တာဝန်ယူခွင့်ရသွားကြတာဖြစ်ပါတယ်တင်းလာနဲ့ကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံကိုတော့တမ္မကြီးဦးကျော်မိုးထွန်းရောရခိုင်အာဖဂန်အစိုးရရဲ့ကုလဆိုင်ရာတမ္မကြီးပါလာရောက်စကားပြောဆိုခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာဆီအာနာတိမ်မှုကိုဆန့်ကျင်ကြောင်းဖေဖော်ဝါရီ26ရက်နေ့ကကုလညီလာခံမှာမိကွန်းပြောခဲ့တဲ့အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖော်မှုအဖြစ်စစ်ကောင်စီကဆွဆွဲထားပြီးယာလူကနေဖယ်ရှားကြောင်းကြေညာထားသလိုသူနေရာမှာဝါရှင်တန်ဒီစီကမြန်မာစစ်တပ်မှုနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်
ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်တွင်တနင်္ဂနွေနေ့မနက်ပိုင်းကဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကကားနဲ့ဝင်တိုက်ပြီးတဲ့နောက်လက်နက်မဲ့ရဲသားတွေကိုကြီးအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့လောက်ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တင်ရှုတ်ချလိုက်ပြီးဖမ်းချတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်
Killing of peaceful demonstrators violates the fundamental human rights, freedom of expression, and the rights of
ရင်းကျန်းစွာဆန္ဒပြသူတွေကိုတပ်ဖြတ်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆိုခွင့်နဲ့ရင်းကျန်းစွာစိုးဝေးခွင့်ကိုချိုးဖောက်မှုဖြစ်သလိုထိမ့်ထိမ့်တိမ့်တိမ့်ရှိဖို့နဲ့ဆွေးနွေးချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုရှင်းရှင်းလင်းလင်းအခန့်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာလူ့ကြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်တင်ခံနိုင်စရာမရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမာနက်သန်ဘာလာခရစ်စနန်ကလည်းပြောပါတယ်အရက်သားတွေအပေါ်အကြမ်းဖက်နေတာတွေကိုရပ်ပြီးကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့လဲကုလသမဂ္ဂကတောင်းဆိုထားပါတယ်ရှင
်ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်တည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအရာထောင်နှံချမှတ်လိုက်တဲ့မြန်မာစစ်ကောင်စီပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူ Tom Andrews ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်စစ်တပ်ထိန်းချုပ်ထားတဲ့တရားရုံးကအခုလိုထောင်နှံစီရင်ချက်ချမှတ်တာဟာအဓိပ္ပာယ်မရှိတဲ့လုပ်ရဖြစ်ပြီးနိုင်ငံတွင်တရားဥပဒေစိုးမိုးမှုကင်းမဲ့ပုံကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့ Andrews ကပြောတာပါ။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာစစ်ကောင်စီရဲ့တရားခံနေသားဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြတဲ့အကြောင်းသူတို့နှစ်ဦးကိုအတူအယောင်တရားရုံးကပြစ်ဒဏ်စီရင်တာဟာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်လည်းဖြစ်တဲ့ Tom Andrews ကပြောပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ပါဝင်လူထောင်ပေါင်းများစွာကိုဖမ်းဆီးပြီးပြစ်ဒဏ်စီရင်နေတာဟာမြန်မာပြည်သူတွေရဲ့နိုင်ငံသားရပိုင်ခွင့်နဲ့နိုင်ငံရေးရပိုင်ခွင့်တွေကိုကျဉ်းထန်စွာချိုးဖောက်နေတာဖြစ်တယ်လို့သူကပြောဆိုပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှင်တရုတ်မှာကျင်းပမဲ့2022ခုနှစ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုအမေရိကန်ဘက်ကတန်တမာရေးအရသတိမှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှာလက်ရှိဖြစ်နေတဲ့ရှင်ကျန်းဒေသတွင်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဆောင်ရသည့်အားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဓမ္မမဟုတ်လဲတခြားတရားဝင်ကိုစားပြုမှုဆေလွတ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရရန်စာကီခတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ
် The athletes on Team USA have our full support. We will be behind them 100% as we cheer them on.
အမေရိကန်အားကစားအဖွဲ့ကိုအပြည့်အဝအားပေးပံ့ပိုးမယ်အကြောင်းအမေရိကန်ပြည်တွင်းကနေပဲအားကစားသမားတွေကိုအပြည့်အဝအားပေးမှာဖြစ်တယ်လို့သမ္မတအင်ဂျီရောပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တန်တမာရေးသဘေးမှောက်တဲ့ဆိုရာကတော့ဘေကျင်းအိုလံပစ်ပွဲတော်မှာအမေရိကန်အစိုးရတာဝန်ရှိသူတွေမတက်ရောက်တာသာဖြစ်ပြီးအမေရိကန်အားကစားသမားတွေကတော့ဝင်ရောက်ရှင်းပြိုင်ခွင့်ရှိပါတယ်။အမေရိကန်ဘက်ကသတင်းမှောက်တာမျိုးတပိတ်ဖောက်တာမျိုးလှုပ်လာရင်တော့တရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်လို့အင်ဂျူရောကြေညာချက်မထွက်ခင်တနင်္လာနေ့မှာပဲတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဇောင်လီချန်းကပြောပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်တွေကိုတော့ဖေဖော်ဝါရီလ4ရက်နေ့ကနေ20ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ရှင
်ရုရှားသမ္မတပူတင်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာအိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးကိုထပ်မံအခိုင်အမာပြုလုပ်လိုက်ကြပါတယ်လုံခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံဟာအမေရိကန်နဲ့နှီးစပ်ခဲ့ပြီးရုရှားနိုင်ငံဟာတရုတ်နဲ့နှီးစပ်ခဲ့တဲ့အတွက်ရပ်တန့်နေခဲ့တဲ့သူတို့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်အားပြည့်ဖို့ရည်ရွယ်တဲ့ယူဒီလီထိပ်သီးဆွေးနွေးပွဲမှာအခုလိုအခိုင်အမာပြုလုပ်လိုက်ကြတာဖြစ်ပါတယ်။ ရုရှားသမ္မတပူတင်ကအိန္ဒိယကိုလွန်စွာအင်အားကြီးမာပြီးဖော်ရွေးတဲ့နိုင်ငံဖြစ်တယ်။စိုးတူကောင်းပဲလက်တွဲလာတဲ့မိတ်ဆွေနိုင်ငံဖြစ်တယ်လို့ပြောကြားလိုက်သလိုဝန်ကြီးချုပ်မိုရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပထဝီနိုင်ငံရေးချင်းဝင်ညာမညီမျှမှုရှိခဲ့ပေမဲ့အိန္ဒိယနဲ့ရုရှားတို့ဟာမိတ်ဆွေဖြစ်မှုမပြောင်းလဲခဲ့ဘူးလို့တုံ့ပြန်ပါတယ်။ဒီတဲ့နိုင်ငံကြားပထဝီနိုင်ငံရေးအသွင်ပြောင်းလဲမှုရှိခဲ့ပေမဲ့စေအေးကာလကလေးကတရှိလာခဲ့တဲ့ကာကွယ်ရေးဆိုင်ရာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကတော့ဆက်လက်တည်ရှိနေခဲ့တာပါ။အိန္ဒိယအနေနဲ့ကာကွယ်ရေးလက်နက်ပစ္စည်းတွေကိုနေရာအမျိုးမျိုးကဝယ်ယူခဲ့ပေမဲ့ရုရှားဟာအိန္ဒိယရဲ့အဓိကလက်နက်တင်သွင်းသူဖြစ်ခဲ့ပြီးအိန္ဒိယမှာတုံးနေတဲ့စစ်လက်နက်ရဲ့3ပုံ2ပုံဟာရုရှားစီကဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံကဆေးရုံအဆောင်တွေမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်လူနာတွေတိုးလာနေချိန်မှာပဲတောင်အာဖရိကသမ္မတကပြည်သူတွေကာကွယ်ဆေးထိုးချဖို့တနင်္လာနေ့မှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကူးစက်သူ2300ရှိခဲ့ရာကနေသတင်းတစ်ပတ်အတွင်းမှာပဲကူးစက်သူ16000ကျော်ထိရုတ်တရက်ရောက်ရှိလာကြောင်းတောင်အာဖရိကနိုင်ငံရဲ့ကူးစက်ရောဂါမြက်ကျောကံများဆက်ရာဌာန NICD ကဖော်ပြထားပါတယ်ရှင
်။တရားစွဲဆိုမှုလည်းမလုပ်ဘဲလူမျိုးရေးကွဲပြားမှုအပေါ်အခြေခံပြီးအီသီယိုးပီးယားအစိုးရကလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတဲ့လုပ်ရပ်အပေါ်လွန်စွာမှစိုးရိမ်ပြီးကြောင်းအမေရိကန်အပါအဝင်6နိုင်ငံကပြောကြားလိုက်ပါတယ်။အစိုးရတက်တဲ့သဘုံနေကြားတစ်နှစ်ကြာစစ်ဖြစ်ခဲ့ကြပြီးနောက်အီသီယိုးပီးယားမြို့တော်အဒစ်အဘာဘာကိုတီဂရေးသဘုံတွေချင်းကပ်လာနေတယ်ဆိုပြီးအီသီယိုးပီးယားအစိုးရကနိုဝင်ဘာ2ရက်နေ့မှာအရေးပေါ်အခြေအနေကြေညာခဲ့တာပါဒီကိရေးသဘုံတွေကိုထောက်ခံအားပေးနေသူတွေလို့တန်တရာရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတယ်လို့အီသီယိုးအစိုးရကပြောပါတယ်ဒါပေမဲ့အဲ့လိုဖမ်းဆီးမှုတဲမှာဒီတီဂရေးအနွယ်ဝင်တွေဖြစ်တဲ့မိဘွားကစားမိခင်တွေရောတက်ကြီးရွယ်အိုတွေရောတာဝန်နေတာဖြစ်ပါတယ်ဗျာထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြောပြခဲ့တာဖြစ်ပါလေဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တွေစူးစီးတင်ကြားချက်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုကမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပြီးတော်အောင်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးထိန်းသိမ်းခံနိုင်ရသူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ပြစ်ဒဏ်စီရင်ချက်ဟာမျှတတဲ့စီရင်တရားရေးစီရင်ချက်မဟုတ်ဘူးလို့လည်းကုလသမဂ္ဂဘက်ကထောက်ပြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုတ်ပြန်မှုတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ဗျာ။
ဒေါအောင်ဆန်းစုကြည်အပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆန္ဒရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Burmese military regime's unjust conviction of Aung San Suu Kyi and the
Aung San Suu Kyi ရဲ့ပေါ်မတရားပြစ်ဒဏ်ချမှတ်ပြီးဒီမိုကရေစီနည်းစာရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေကိုဖိနှိပ်ညှဉ်းပန်းတဲ့ဆန္ဒရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်မံစော်ကားလိုက်တာဖြစ်ပါတယ်ဆန္ဒရှင်ဘက်ကတရားဥပဒေစိုးမိုးရေးကိုမထီမဲ့မြင်လုပ်နေပြီးပြည်သူတွေအပေါ်ကြဲကြဲပြန့်ပြန့်အကြမ်းဖက်နေတာတွေဟာဆိုရင်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုမိမောင်ထိုပြသနေပါတယ်။ဒေါအောင်ဆန်းစုကြည်ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံထားရတဲ့တာဝန်ရှိသူတွေအပါအဝင်မတရားဖမ်းခံထားရသူအလုံးပြန်လွှတ်ပေးရေးဆင့်အာနာရှင်ကိုတောင်းဆိုပါတယ်လို့အမေရိကန်သမ္မတအိမ်ဘူရိုပြောခွင့်ရကပြောဆိုသွားတာပါ။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ဆင်မှုနဲ့ပတ်သက်ပြီးတင်းနယ်လာနေမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်ရှုတ်ချခဲ့ပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုပြန်လည်ဖော်ဆောင်ရေးအတွက်သဘောတူညီချက်၅ရက်အတိုင်းသက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးနိုင်ရေးဆောင်ရွက်ဖို့စစ်တပ်ကိုတိုက်တွန်းထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ပြစ်ဒဏ်ချမှတ်မှုကိုနော်ဝေနိုင်ငံခြားရေးဝန်ကြီးကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်။သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုပြစ်ဒဏ်ဆင်ခြင်ချမှတ်မှုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်မှုဘိုင်းကို နိုင်ငံရေးအခင်းအကျင်းကနေဖယ်ထုတ်ဖို့ကြံစည်တဲ့လောက်ရာအဖြစ်ရှုမြင်ရကြောင်းနော်ဝေနိုင်ငံသားရေးဝန်ကြီးရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒေါ်စားစုကြည်အပေါ်တရားရုံးစီရင်ချက်ချမှတ်မှုကိုတရုတ်ဘက်ကမဝေဖန်ပါဘူး။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်းလီချန်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆိုရင်းမြန်တဲ့友好邻邦
မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့နိုင်ငံရဲ့ရေရှည်အကျိုးစီးပွားကိုရည်မှန်းပြီးမတူကွဲပြားမှုတွေကိုလျှော့ချကာအခြေခံဥပဒေနဲ့ဥပဒေမူပေါင်းတွေအတွင်းကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ကန့်ညီတဲ့ခက်ခက်ခဲခဲရယူခဲ့ရတဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုခဲ့တာပါဒီတရားစီရင်ရေးဟာမျှတတဲ့တရားဥပဒေလုံထုံးလုံနည်းတွေနဲ့မကိုက်ညီဘူးစစ်ကောင်စီထိန်းချုပ်တဲ့တရားရုံးရဲ့အတုအယောင်တရားစီရင်မှုလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှဲဘက်ရှလက်ကရှုတ်ချပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးနိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းပြန်လွတ်ဖို့တောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရStephen Dujarric ကအခုလိုပြောပါတယ်
The Universal Declaration of Human Rights enshrines the principle
နိုင်ငံတကာလူ့အခွင့်အရေးကြီးညာစတဲ့မှာတရားဥပဒေရှေ့မှောက်မှာဒဏ်တူညီမျှခွင့်အပြစ်မရှိဟုမှတ်ယူခြင်းလွတ်လပ်ပြီးဘဲမလိုက်တဲ့တရားရုံးရဲ့ကြားနာမှုကိုလူမှုရှေ့မှောက်မှာမျှတစွာရရှိခွင့်စတဲ့မူတွေကိုပြဋ္ဌာန်းထားပြီးလူပုဂ္ဂိုလ်တဦးရဲ့ခုခံကာကွယ်မှုအတွေ့ဒါရီအလုံးကိုအာမခံချက်ပေးဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာပါနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားရုံးကကနေဦးထောင်ဒဏ်၄နှစ်ချမှတ်ပါတယ်တရားရုံးအမိန့်ချမှတ်တဲ့နေ့မှာပဲပြစ်ဒဏ်စီရင်ချက်ကိုစစ်ကောင်စီအကြီးအကဲကရွှတ်ချလိုက်ပြီးနေအိမ်အကျယ်ချုပ်နဲ့နှစ်နှစ်ကြာခံဖို့ကြေညာခဲ့တာပါဒီတရားစီရင်မှုအပေါ်မှာကုလသမဂ္ဂအထူးသဖြင့်အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကတရားစီရင်ရေးဟာမမျှတဘူးလို့ထောက်ပြဝေဖန်နေကြတာဖြစ်ပါလေရှင်
မသိငီထားရဲ့စူးစီးတင်ကြချက်ဖြစ်ပါတယ်ခင်ဗျာလူငယ်တွေဘာကြောင့်လက်နဲ့ကန်ပြီးတော်လှန်လာကြပါသလဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြသူတွေအများအပြားကိုတပ်ဖြတ်တာဖမ်းဆီးတာတွေခံရပြီးနောက်လူငယ်အများအပြားလက်နဲ့ကန်တော်လှန်ဖို့ဆုံးဖြတ်လှုပ်ဆောင်လာကြတာဖြစ်တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF တပ်မှုတူကပြောပါတယ်အနုနီနဲ့မလုံလောက်တော့လို့သူတို့အခုလိုလက်နဲ့ကင်တိုက်ရတာလို့ပြောကြပါတယ်။ AFP သတင်းကိုအခြေခံပြီးမက်ခင်ဖြူတွေးပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လူငယ်တွေအထက်ပါဝင်ပြီးလမ်းပေါ်ထွက်ဆန္ဒပြပွဲတွေတနင်္ဂနွေလုံးအတိုင်းအတာနဲ့ပေါ်ပေါက်ခဲ့တယ်လို့အာဏာသိမ်းစစ်ကောင်စီရဲ့အင်အားသုံးဖြိုခွဲခံခဲ့ရပြီးဖမ်းဆီးချိန်ပေးခံရသူတွေထောင်ထဲရှိရှိခဲ့ပါတယ်။အာဏာသိမ်းကာလကြာလာတာနဲ့အမျှလက်နက်ကင်တော်လှန်မှုတွေလည်းပိုးပြီးတော့များလာပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF မှာပါဝင်နေတဲ့အသက်18နှစ်အရွယ်ဗျားရဲကတော့သူ့အနေနဲ့အခုလိုလက်နက်ကင်လှုပ်ရှားမှုမှာပါလာဖို့အရင်ကမတွေးခဲ့ပေမဲ့လို့အာဏာသိမ်းစစ်တပ်ကိုဒီလိုနည်းနဲ့တိုက်မှဖြစ်တော့မှာမို့သူပါဝင်လာခဲ့တာဖြစ်တယ်လို့ပြောပြပါတယ်။
အာတစားတော့ကျွန်တော်တို့အနုအနေနဲ့ကျွန်တော်တောက်ဆော်ရတောက်ဆော်မရတော့ကျွန်တော်တို့ဝယ်ရပြောင်းကျွန်တော်တက်ပွဲဝယ်ချက်မှာလဲကျွန်တော်ဒီလိုတော့တောက်တဲ့တော့ခလုံးကကျွန်တော်တို့တော့တိုက်ရမျိုးလဲကျွန်တော်တို့လောကမထိုက်ခဲ့ပါဘူးကျွန်တော်တို့ဖြစ်လာတော့ကျွန်တော်တို့ရင်ဆိုင်ရမှာပဲ
KNDF တက်ပွဲထဲမှာစစ်တင်တန်းတက်နေတဲ့မထထက်ဆိုရင်လဲအသက်18နှစ်သားရှိပါသေးတယ်ပြည်သူတွေဘက်ကရက်တီကူညီခြင်းနဲ့စိတ်ကြောင်းအခုလိုခက်ခဲတဲ့စစ်တင်တန်းကိုလာတက်ဖြစ်တာလို့မထထက်ကပြောပါတယ်
ရတော့ဒါထူလည်းမထူနိုင်ထောက်လည်းလက်လည်းတကုံနာလည်းဒါထူတော့လည်းအခက်ခဲတယ်ပေါ့မခံစားရတဲ့အဘလည်းမခံနိုင်တော့တဲ့ချီငိုခဲအဘလည်းငိုခဲတော့ဘောနော်ဒီတင်နေပြီးတော့ရေးဆင်းတဲ့ဆေးတဲ့တက်မယ်ဆေးတဲ့တက်ပြီးဟိုအနာကနေကူညီမှာပေါ့တိုက်ပွဲဝင်တဲ့ရဲဘော်တွေကူညီမယ်ကုမိတာစုတွေလည်းကူညီမယ်ပေါ့
မြန်မာနိုင်ငံကနေရာဒေသအတော်များများမှာဆရာနာသိမ်းမှုနောက်ပိုင်းအခုလိုလူငယ်တွေအများအပြားလက်နက်ကင်ကြော်လန့်မှုမှာပူပေါင်းပါဝင်လာကြတာပါစစ်တင်နန်းသားနောက်တစ်ဦးဖြစ်တဲ့ချက်ကတော့အရင်ကလက်နက်ကင်ကြော်လန့်မှုတွေမှာပါဝင်ခဲ့ပြီးပေမဲ့ဒီလိုစစ်တင်နန်းတေချာတက်ခွင့်မရခဲ့ဘူးလို့ပြောပါတယ
်အရင်ကတည်းကကျွန်တော်ကတိုက်ပွဲမှာဝင်ဖူးပါတယ်ဒါပေမဲ့ကျွန်တော်ကနေလန်လည်းသိမ်းမသိဘူးပင်တန်းလည်းသိမ်းမသိဘူးအဲဒါကြောင့်အခုလောဆယ်ကျွန်တော်ပင်ရလာသိမ်းတယ်ဒီနှစ်ချိန်ကျရင်ကျွန်တော်ကခြေတောင်းကိုထွက်ရမယ်
အခုတော့တိုင်းမြေအတွက်အသက်ပေးဖို့ဝင်မလေးဘူးလို့ပြောကြတဲ့လူငယ်တွေကတော့ဆရာနာသိမှုနောက်ပိုင်းမှာပုံများလာနေပြီးဆရာနာရှင်ကိုကြော်လန့်ဖို့အတွက်နေဆက်ဒေသတွေတိုင်းရင်းသားလက်နက်ကိုင်ဒေသတွေမှာအခုလိုစစ်တင်တဲ့တွေလာရောက်တဲ့နေကြတာပါအခုခေတ်လူငယ်အများစုကဆရာနာရှင်ကိုသူတို့ခင်ပါပဲအမြင့်ပြတ်တိုက်ထုတ်လို့ကြတယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF
တရုတ်ဒီမျိုးဆက်ဟာဒီစနစ်ကိုလုံးဝအမြင့်ပြလောက်ရမယ်ဆိုရဲရွက်ချက်ကဟိုလူရရခံလို့ရရှစ်ဆရာခံတော့မှကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒါကျွန်တော်တက်ကတိတ်ပြီးတော့ခက်ခဲတဲ့စီးရုံးမှုတွေမလုပ်ရဘူးပေါ့နော်အဲ့ဒါတစ်ချက်ရှိမယ်လက်ရှိသူတို့မှာတက်ဖွဲ့ဝင်အင်အားအများပြားရှိပေမဲ့လို့လက်နက်နဲ့ရိတ်ခါမလုံလောက်မှုတွေကတော့ရှိနေတယ်လို့ဒီတက်မှုကပြောပါတယ်လက်နက်ကိ သက်တန်နေတင်တယ်လဲကျွန်တော်အများဆုံးကုမြင်နိုင်မှာပေါ့ပြီးတော့ခုကဟိုဒီလူဝင်အားကတော့ကျွန်တော်လုံးဝပူဆောင်လို့ပါဘူးအစင်သိအများကြီးရှိတယ်ပေါ့နော
်အခုဆိုရင်တော့ KNDA တပ်ဖွဲ့တွေဟာကရင်ပြည်နယ်နေရာတော်မတ်များမှာရှိနေပြီလို့လည်းသူကပြောပါတယ
်ဒီကျွန်တော်တို့ KNDA ကနေရာတိုင်းမှာရှိတယ်ပေါ့နော်ဂရနီတပီလုံးဒီမိုးပြက်ဖက်ခွန်ကနေဟိုမဲ့ဆက်ထိရယ်ကျွန်တော်တို့ဒီရှစ်ဖက်ရှားတော်ထိအနောက်ဖက်ဒီကရင်နယ်စထိရှမ်းနယ်စထိကတော့ကျွန်တော်တို့ကတော့ရှိတယ်အဲ့တော့ကျွန်တော်ထင်းချုံနယ်မြေဟာဟိုမလုံနိုင်သေးဘူးဆိုတာကဒီစီကောင်စီရဲ့စခန်းကြီးတွေတချို့တော့ပဲကြာမယ်ပေါ့နော်အဲ့တော့တော်တော်များကျွန်တော်တို့နေရာယူထားနိုင်တဲ့ဟိုအင်ရှင်တဘောမျိုးဖြစ်မယ်ပေါ့ဟုတ
်ကင်းဒီမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်ပြည်သူတော်လှန်ရေးအဖွဲ့တစ်ခုဖြစ်ပြီးတော့ကြားပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိနေတာပါဒီလိုလက်နက်ကိုင်တိုက်ခိုက်နေသူတွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်စစ်အုပ်ချုပ်ရေးကောင်စီကတတ်မှတ်ပြောဆိုနေပေမဲ့လို့ KNDF အဖွဲ့ကတော့သူတို့ဟာအာဏာရှင်စနစ်ကိုတိုက်ဖြတ်ဖို့လက်နက်ကိုင်တော်လှန်နေကြတာဖြစ်ပြီးစစ်အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိနိုင်ငံတော်ကတခြားသောပြည်သူကာကွယ်ရေးအဖွဲ့တွေနဲ့အတူပူးပေါင်းလှုပ်ရှားသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။မခင်ဖြူတွေးပြောပြခဲ့တာပါခင်ဗျာ။မကွေးတိုင်းလေဒတ်ဌာနချုပ်မှာဘာတွေဖြစ်ကုန်ပါပြီလဲကြည့်အောင်ပါ။မကွေးမြို့မှာရှိတဲ့စစ်ကောင်စီရဲ့လေဒတ်စခန်းတစ်ခုဖြစ်တဲ့မကွေးလေဒတ်စခန်းဌာနချုပ်အတွင်းမှာမနေ့ကပြစ်ခတ်တံတွေအချိန်အတော်ကြာကြာကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးမြို့တွင်းမှာတော့အချိန်တွေပုံမှန်အတိုင်းရှိနေပြီးမြို့အဝင်အထက်စစ်စေးဂိတ်တွေလည်းဆက်ရှိနေတော့ဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညွန့်ဦးကတင်ပြမှာပါ။
မကွေးတိုင်းမကွေးမြို့နယ်ကစစ်ကောင်စီရဲ့လေဒတ်စခန်းဌာနချုပ်တစ်ခုဖြစ်တဲ့မကွေးလေဒတ်စခန်းဌာနချုပ်အတွင်းထဲမှာမနေ့ဒီဇင်ဘာလ9ရက်နေ့ညပိုင်းနဲ့ဒီကနေ့ဒီဇင်ဘာလ6ရက်နေ့မနေ့အစောပိုင်းပြစ်ခတ်တံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။လေဒတ်စခန်းအနီးကကြီးရွာတွေဖြစ်တဲ့စကိုင်းကန်မကြီးကန်တဲတော်ကုန်းငွားကူစတဲ့ကြီးရွာတွေကဒေသခံတွေဟာအချိန်တော်ကြာထိပြစ်ခတ်တံတွေကြားကြရတာဖြစ်ပါတယ်။ဒီပြစ်ခတ်မှုအတံတွေနဲ့ပတ်သက်လို့မကွေးဒေသခံတွေကခုလိုပြောပါတယ်။
မနေ့က6နာရီကျော်လောက်ကစပြီးတော့ဒီလို9နာရီကျော်10နာရီအဆက်မပြတ်တော့ပြစ်ခတ်တံတွေကြားရတယ်အပြင်နေပြီးတော့အဲမနေ့ညကဖြစ်တယ်ဆိုတဲ့အတန်ကအဲ့လိုဟိုအချက်၄၅ပြတ်လောက်ပဲဒီနေ့မနေ့မှပြီးတော့ဆူဘောပြတ်တာအခုမနေ့ကတော့ကျွန်တော်ကိုယ်တိုင်သွားပြီးတော့ပြီးလာခဲ့တာဒီတက်စကန်ထဲမှာဟိုအဲ့မှာတနက်တနေ့ကြားရတာအချက်ပေါင်းကြောင်းပြောတော့ပေါ့နော်အချက်ပေါင်းဟုတ်ကဲ့အဲ့တော့တို့တို့ကျွန်တော်တို့ဒီတိက္ခတ်တံနဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရင်းနေပါပြောပြတာသူတို့တက်ခဲ့ဒီတက်တံဝင်နေမှာပဲအချိန်ပေါင်းများစွာအချိန်ပေါင်းများစွာတိက္ခတ်နေတာ
ဒီလိုမျိုးလက်နက်ငယ်ပစ်ခတ်တံမျိုးကိုဟိုးရင်ခြေရင်တို့ကအခါမှမကြားရဘဲနဲ့အခုမှကြားရတာကြောင့်မလို့ထူးခြားမှုဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်။မကွေးတိုးဝိုက်မှာအရင်တုန်းကလက်နက်ကြီးပစ်ဆက်သတ်မှုတွေလုပ်မယ်ဆိုရင်လမ်းတွေကျိုးပိတ်တာတက်ဆိုင်ရအနီးအနားဒေသခံတွေကိုကျိုးသိပ်ပြီးတာမျိုးတွေလုပ်လို့ရှိပါတယ်။အခုလိုပစ်ခတ်တံတွေကြားရတဲ့ပတ်သက်လို့ဖြေကြားပေးဖို့စစ်ကောင်စီပြန်ကြားရေးကိုဗျူရီကမေးမြန်းထားပေမဲ့အခုသတင်းရေးသားပြီးတဲ့အချိန်ထိပြန်လည်ဖြေကြားပေးခြင်းမရှိသေးပါဘူး။မကွေးလေဒတ်စခန်းဌာနချုပ်ဟာမကွေးမြို့ကနေပြီးတော့တောင်တင်းကြီးမြို့ကိုသွားတဲ့မကွေးတောင်တွင်းလမ်းမပေါ်မှာရှိတာဖြစ်ပါတယ်။အခုလိုပြစ်ခတ်တံတွေကြားပြီးမယ်လေမျိုးရင်းလုံးမျိုးကြီးကပုံမှန်အတိုင်းပဲရှိတယ်လို့ဒေသခံတူကပြောပါတယ
်။ဒီလိုမျိုးတုံကြီးကတော့မျိုးရင်းမှာတော့ဒီဥစားတော့ဒီလိုတုံကြီးဒီကြောတိတော်ခုတော့တော့မတွေ့ရဘူး။ဘာလို့လဲဆိုတော့ဒီစခန်းထားများပြီးပါလေ။အဲ့ဒီအကြီးကြောင်းပေါ့နော်။အမှတ်တရတော့ဒီလိုပဲပတ်တာကြောင့်ပေါ့ကြီးအတားကြီးရှိတော့။ဘို့ဝင်ကြီးမှာတော့အဲ့ဘုန်းဆက်ကြီးကြီးရောရှိပြီ။
စစ်ကောင်စီကအာဏာသိမ်းပြီးတော့လ ీల ကြာဧပြီလ29ရက်နေ့မနေ့အစောပိုင်းတုန်းကတော့မကွေးလီဒတ်စခန်းဌာနချုပ်ကိုအဝေးပြစ်လက်စစ်ရှက်တိုက်ဒုံးနဲ့ပစ်ခိုက်တိုက်ခိုက်တာခံခဲ့ရပြီးတော့လီဒတ်စခန်းဌာနချုပ်တွေကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ အလားတူလိုပဲမိတိလာလီဒက်စကန်ထနာချုပ်လည်းရှော့လိုက်တုံးနဲ့ပြစ်ခတ်တက်ခိုက်တာခံခဲ့ရဘူးပါလေခင်ဗျာ
မကွေးဘက်ကအချိန်လေးပြီးသွားပြန်တော့ထိုင်းနိုင်ငံဘက်ကအချိန်လေးကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီခရွန်ပိုးသစ်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အဲ့ဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းနိုင်ငံအတွင်းဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းထိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စီရီလက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။
ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောချင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။ Omicron ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇပြောင်းကိုဗစ်ရောဂါအသစ်Omicron ဖြစ်နိုင်ပြီး 99.6% ရာဂိုင်းတို့မြင့်မားခဲ့တယ်လို့ဆိုပါတယ်။ဒီဇင်ဘာလ3ရက်နေ့ထပ်မံစစ်ဆေးချက်အရထိုင်းနိုင်ငံမှာပထမအဆုံးတွေ့ရှိတဲ့ဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron Luna ဖြစ်သေချာတလောက်ဖြစ်နေပြီဆိုပြီးညွှန်ကြားကပြောဆိုခဲ့ပါတယ်။စိတ်သိပ်ပန်ဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုသွားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT PCR ဆက်တက်မှုလုပ်ခဲ့ရမှာတော့ဗီဇပြောင်းကိုဗစ်ရောဂါအမျိုးအစားသစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Opas က Omicron ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနည်းအလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာနိုဝင်ဘာလ28ရက်နေ့မှာစပိန်မှာ RT PCR ဆက်တက်မှုကိုခံယူခဲ့ပြီးအာရက်စော်ဘွားများနိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာ Opas ကပြောကြားခဲ့ပါတယ်။သူဟာ Johnson & Johnson ကာကွယ်ဆေးထုတ်ပြီးသားသူလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့သူ့ကိုအသေးစိတ်ဆက်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ကိုအနီးကပ်စောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့နေဆက်တရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကျမှတ်ဆစ်ဆေးဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရပြန်လည်တင်းကျပ်စွာဆစ်ဆေးဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇပြောင်းကိုဗစ်ရောဂါပိုးသစ် Omicron ထိုင်းနိုင်ငံထဲဝင်ရောက်ကူးစက်ပြန့်နှံ့လာမှုကာကွယ်တဲ့အနေနဲ့အာဖရိက၈နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခရီးသွား800နီးပါးရှိခဲ့တာပါဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလုပ်သမားတွေကြားမှာလည်းကူးစက်မှုအစ်စ်တွေဖြစ်လာရင်အရင်လိုအလုပ်တွေပိတ်ပစ်လိုက်မှအလုပ်တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့တမား၃သန်းထက်မနည်းအလုပ်လုပ်ကန်နေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာလူသမားသိန်းခန့်လောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါရဲ့ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကထိုင်းမှာ Omicron ကိုဗစ်အတည်ပြုလူနာတွေ့ရှိခဲ့တဲ့အကြောင်းကိုတင်ပြခဲ့တာပါခင်ဗျာ။ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးဖို့လိုတဲ့သောရရှင်နားဆင်လို့တဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာပဲသတင်းပေးပို့ချက်တဖို့နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ဂျူတောက်ဆက် 70B, Asia Bank Juru, Channel 100 တက်တမောင်းဟုတ်, Time Com 6 Juru, Channel 100နဲ့ဆက်သုံးလို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုပြည်ဝင်မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ပြည်ဝင်မြန်မာ ဘီအိုအေအမေရိကန်တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းလုံမီတာ30နဲ့49နဲ့လိုင်းလံမီတာ209စီအပြင်ဘီအိုအေ
ကိုဗစ်တရရလှိုင်းတုန်းကကူးဆက်သူတွေနဲ့သေဆုံးသူအများအပြားရှိခဲ့တဲ့ကလေးမျိုးရဲ့အခုလက်ရှိကိုဗစ်ဖြစ်ပွားမှုအခြေအနေကရောဘယ်လိုရှိပါသလဲ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။ကိုဗစ်မျိုးရိုးဗီဇဗျာအိုမီကရွန်တွေ့ရှိရဲ့နိုင်ငံတွေထဲမှာအိန္ဒိယနိုင်ငံနဲ့ပါဝင်လာလို့မြန်မာအိန္ဒိယနယ်စပ်ဒေသကခရီးသွားတွေလိုက်ပါစီးနင ကျွန်တော်တို့ကတော့ဒီကနေ့ကတဆင့်ယောဂဘိုးဝင်ရောက်မှာကိုထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနကညှိနှိုင်းလာလို့ဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်ကလေးမျိုးကကုန်းလမ်းသွားလာရေးလမ်းကြောင်းတွေကခက်ခဲနေချိန်မှာလေကြောင်းလိုင်းကိုလည်းအဓိကအားထားနေရတာမို့အခုလိုညွှန်ကြားချက်ထုတ်လိုက်တာဟာမဖြစ်မနေကိစ္စမျိုးတွေ
လိုက်တာတော့ကလေးမမှာအဆက်အသွယ်အကောင်းဆုံးတစ်ခုဆိုလို့ဒီကြောင့်မရှိတော့လေကားလမ်းနေလဲဟိုဘက်အဖက်ဖက်ရကအကုန်လုံးကဖြတ်ဖြတ်သွားပြီလေသွားတာလာတာအဲ့ဒါပြည့်လေဆိုတော့နည်းနည်းတော့ကြီးသွားလာပြီဖြတ်ဖြတ်တော့ဖြတ်သွားတယ်ခါတော့ဒီ Omicron က Rate တွေကလည်းအလေးထားတယ်ဆက်ပြီးတော့ဒါတိတိပြည့်ပြည့်ဖြစ်လာနေပေါ့နော်ကျွန်တော်တို့ဒေတာကိုလည်းဒီပိုးကရောက်လာအောင်တဲ့သဘောပဲကျောက်လာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့အဲ့လိုတူတင်ကာဝင်ရေးပေါ့နော်ထိတ်ထုတ်တာတော့မထိတ်ထုတ်နိုင်ဘူးဒီတိုင်းပဲပြန်အောင်ပါပဲပြန်လို့ရှိရင်ဘယ်လိုတုံ့ပြန်နိုင်မလဲဆိုတာလည်းပဲသွားရမယ်ဒီမှာကကုသရေးနဲ့ပဲသွားရမှာပေါ့ဗျာတော့သွားရမှာတော့ကာဝင်ရေးတော့မသွားနိုင်ဘူးဆရာ
မြန်မာနိုင်ငံမှာကြည်ကြည်ပြန့်ပြန့်ကူးစက်ဖြစ်ပွားခဲ့တဲ့ကိုဗစ်တတိယလှိုင်းတုန်းကကလေးမျိုးမှာယောဂပိုးကူးစက်ခံရသူနဲ့တိတ်ဆုံးသူအများအပြားရှိခဲ့ပါတယ်ကိုဗစ်ကယောဂါကြောင့်တိတ်ဆုံးသူဥယေကတရားဝင်ထုတ်ပြန်ရတဲ့ကိန်းဂဏန်းတွေမှာရာဂဏန်းလောက်သာရှိခဲ့ပေမဲ့လက်တွေ့အမြင်ပြင်မှာဆောင်ရွက်ခဲ့သူတွေရဲ့ကိန်းဂဏန်းအရဆိုရင်တော့1300ဝန်းကျင်အထိရှိပါတယ်။အခုကိုဗစ်မျိုးသစ် Omicron ရှိနေပြီဆိုတော့ပြည်သူတွေသိထားပေမဲ့ကြိုတင်ကာကွယ်ရေးပိုင်းအလေးထားလိုက်နာတာမျိုးတိတ်မတွေ့ရဘူးလို့ကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပုံဝင်ခဲ့သူကပြောပါတယ
်။ကလေးမျိုးမှာတော့ကိုဗစ်နဲ့ပတ်သက်ပြီးရောအခြေအနေကတော်တော်ညှိပါပါတယ်။ကာကွယ်ထိတ်ချုပ်မှုပိုင်းကတော့မတ်သက်တဲ့လုံးက55ခန်းလုံးမဆက်ခန်းလုံးတော့ရှိတော့ကျော်ခုမျိုးခွဲပေါ်တယ်ပါညာတော့ကြားတယ်ပေါ့နော်ဒါဒီလိုလေးတော်တော်များများသိကြတယ်ဒါပေမဲ့သူတို့သိကြောက်တဲ့ပုံလည်းမပေါ်တော့ဘူးအဲ့လိုသူတို့ပြင်ဆင်မှုပါညာလည်းမတွေ့ရဘူ
းမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းဆက်နေတဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာ Omicron COVID မျိုးသစ်ကူးစက်သူတွေရှိနေပြီလို့သက်ဆိုင်ရာကျန်းမာရေးဌာနတွေကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့ဗီဇပြောင်းပိုးသစ်ကူးသူရှိတယ်ဆိုတဲ့သတင်းမကြားရသေးပါဘူးပိုးသစ်ကိုကာကွယ်နိုင်မှုလူချင်းခက်ခွက်ကွာနေဖို့နှကောင်းစီတက်ဖို့စတဲ့သတိပေးမှုတွေကိုတော့ကျန်းမာရေးဌာနကထုတ်ပြန်နေပါတယ်။ကိုဗစ်ကရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလည်းတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်နေပါတယ်။ကျန်းမာရေးဌာနရဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်အရတချို့နေရာတွေမှာလွယ်လွယ်ကူကူဆေးထိုးနိုင်ရသူတွေရှိတယ်လို့တချို့နေရာတွေမှာတော့ဆေးထိုးဖို့စောင့်ဆိုင်းနေကြရသူတွေလည်းရှိနေပါတယ်။ကလေးမျိုးကလူတချို့ကတော့အိန္ဒိယကနေကာကွယ်ဆေးလှမ်းလာပြီးကိုအစီအစဉ်နဲ့ကိုထုံးနေတာတွေလည်းရှိတယ်လို့ကလေးမျိုးဒေသခံသူကပြောပါတယ်
။ကာကွယ်ဆေးထိုးတာတွေကလေတချို့တက်မိုင်ဆွေးနေတဲ့လူကတော့ကောက်နကိုဒီအိန္ဒိယဘက်ကနေလာတဲ့တချို့ဆေးတွေပေါ့နော်။တစ်ခါထိုးရင်5000နဲ့ထိုးကြရတယ်လည်းရှိတယ်။တခြားလူတွေကတော့သူတို့ထိုးပေးတဲ့ဆေးကိုသွားထိုးရလည်းရှိတယ်။ဘာသူတို့ကဘာယူလဲဆိုတော့အ အိမ်အောင်လူမိတ်တူတော့နော်။နောက်မတ်မုံနဲ့မိတ်တူတော့ပေးရတယ်ပေါ့အချက်လက်တွေချေရတယ်။အဲ့တော့ဒီနိုင်သူတို့နဲ့မပူပေါင်းကျင်တဲ့လူကတော့သူတို့ထိုးပြည့်ဆေးသွားမထိုးရွာပိုက်နေပုံများတယ်ဆေးလာထိုးတာလေ။တော်များများကားတွေအပြည့်အပြည့်နေတယ်ဒီရက်ကတော့အဲ့ဒီမြက်ကတော့မိုးရတယ်ဆိုတော့အရင်ရက်တည်းတော့တောက်လျှောက်တွေ့ရစားစည်းလိုက်စည်းလိုက်သွားထိုးကြတာဒီကလေးမျိုးတောင်ပိုင်းဘက်ကလာရပုံများတာပေါ့
။ Omicron COVID ပိုးတဲ့နိုင်ငံနဲ့ဝင်ရောက်မလာနိုင်အောင်နိုင်ငံတကာဝင်ပေါက်တွေနဲ့နေဆက်ဒေတာတွေမှာလူဝင်လူထွက်စစ်ဆေးရာတက်ခွဲစစ်ဆေးရာတွေကိုဆောင်ရွက်သွားမယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA နဲ့အင်တာဗျူးမှာဖြေထားပါဗျ။အခုအိန္ဒိယနေဆက်ဒေတာကလေးမျိုးကပြည်တွင်းလေကြောင်းလိုင်းခီးစဉ်တွေကိုယာယီပိတ်လိုက်တာဟာကိုဗစ်ပိုးနဲ့ပတ်သက်လို့ပြည်တွင်းမှာပထမဆုံးဆောင်ရွက်တာလို့ပြောလို့ရပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပိုပြီးတင်းတင်းကြပ်ကြပ်လုပ်တဲ့နယ်လို့ဝေဖန်ထောက်ပြတာတွေလည်းရှိနေပါဗျ။ဗီဇာပြောင်း Omicron COVID ပိုးတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာကိုဗစ်ကာကွယ်ဆေးထိုးကြဖို့နဲ့အားဖြည့်ကိုဗစ်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်သွန်းထားပါဗျ။မြန်မာနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက70တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါဗျခင်ဗျာ
။ဗီဇာပြောင်းကိုဗစ်ပိုးတင်တဲ့ကလေးမျိုးကစိုးရိမ်မှုတွေအကြောင်းကိုကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ဒီကိုဗစ်ပိုးနဲ့ပတ်သက်တဲ့သတိထားစရာတွေကိုလည်းကျွန်တော်တို့မျှဝေခြင်းပါလေဗျာ။
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါ။သူတို့ကကိုယ်ခံရတဲ့ထိုးပေါက်ဝင်ရောက်လာတဲ့တွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ဖန်ဆာဆဲတွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရပ်တန့်ဒါမှမဟုတ်နှေးကွေးစေပါရင်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါရင်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်တာကိုချိန်ပြီးတော့ရန်သူကိုခွဲခြားသေးပါရင်သွေးပြူဆဲတွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်တာကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါရင်ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်တာအတိုင်းလိုက်စားပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆာဆဲလ်တွေကထောက်ဖြက်ပေးလိုက်တာပါ။တည်သွေးပြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကရောဂါပိုးရဲ့ဇီဝအမတ်တာကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ရောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေရပဲဖြစ်ပါရဲ့။ပိုးကုဆက်ခံလိုက်ရရဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့။ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြန်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာကွယ်ဆေးကလည်းခုခံအားစနစ်ရဲ့မျက်ညံကိုအသုံးချထားတာပါ။ကာဝင်ဈေးကပိုးခုဆက်အောင်ပနာမဖန်ပြီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါ၏။ဒီမှာကာဝင်ဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှန့်ညံဆဲနဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးပြူဥတွေကအချိန်ကြာလာမှမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်ကျွန်တော်တို့ခြေရတဲ့မြန်မာပြည်သူပြည်သားတွေလည်းကိုဗစ်ကပ်ဘေးလှိုင်းအစ်စ်ကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကတစားစပြိုလဲလာနေပြီးတရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေရောက်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကခံမှန်းနေကြပါတယ်။တော်မီဝေါ်ကာရဲ့သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်အဖြစ်နဲ့မတ်သိန်ဂျီထိုက်ကတင်ပြထားပါတယ်ဗျာ
။ဖေဖော်ဝါရီလကဆင်အနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ ဆရာနာသိမ့်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါစစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစစ်အုပ်ချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူးလူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလဲပတ်စည်းစိမ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလဲစစ်တပ်ပိုင်းဒါမှမဟုတ်လဲစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သဘိမ့်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်အခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လဲအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေထာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောက်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှားရဲ့အယ်ဒီတာဂွေးရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်အတည်းတချို့ကိုထောက်ပြသွားပါတယ
်။ It's clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်တဲ့တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲပြည်တွင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwyn Robinson ကပြောသွားတာပါဖိနှိပ်ဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်းအမေရိကန်ဗြိတိန်နဲ့ဥရောပတမကတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စကစစ်တပ်ခေါင်းဆောင်ပိုင်းအတွက်ဖိအားဖြစ်စေပါတယ်။နီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကအခုလိုဆက်ပြီးပြောပါတယ်။
He reiterated calls for increased self-reliance from the people of Myanmar.
ဘူဂျိုမူဂျီမြောင်လှိုင်ကကြွားကိုကိုးချဖို့တွန်းအားပေးနေပါတယ်။ပြည်သူတွေလောင်စာဆီလျှော့သုံးချဖို့အများပြည်သူသေယူပို့ဆောင်ရေးကိုပိုပြီးသုံးချဖို့လမ်းလျှောက်ချဖို့နောက်သွင်းကုန်တွေလျှော့ပြီးခမင်းလဲလျှော့စားချဖို့ပြောပါတယ်လို့ Gwyn Robinson ပြောသွားတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးရေဒွက်ကုံတပ်တုတရားစာတမ်းနဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွေ့နေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည်နှစ်ကတည်းကရော့ချနေတာပါစီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကဒီနှစ်အတွင်းမှာ44ရာခိုင်နှုန်းကျဆင်းနေကြောင်းမြန်မာချက်ငွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းလဲဖြစ်နေတယ်လို့နီကေးအေရှားရဲ့အယ်ဒီတာဂွင်းရော်ဗင်ဆန်ကထောက်ပြပါတယ်2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုပ်အကန့်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လည်းနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်။မြန်မာစီးပွားရေးကဏ္ဍပေါင်းစုံမှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခရီးသွားလုပ်ငန်း၊စောက်လုပ်ရေး၊အထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွားရွားထိခိုက်တက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ် COVID-19 ကပ်ရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ
်။ I mean the economy was beginning to collapse.
စီးပွားရေးတုန်ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒင်းဒင်းကျပ်ကျပ်အသွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးအနာမသိငင်ကလေးကစီးပွားရေးပြိုလဲမှုကစတင်ပါပြီတဲ့ COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ။2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်။အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့် 2022 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနှုတ် 4.4 ရာခိုင်နှုန်းရော့ကျမယ်လို့ခန့်မှန်းလိုက်ပါတယ်။မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်အိန္ဒိယနိုင်ငံတွေမှာ COVID-19 ကပ်ဘေးကနေပြန်လဲဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဦးအောင်သူငိမ့်က VOA ကိုပြောပါတယ်တရုတ်နယ်စပ်တေပြန်ဖွင့်မယ့်အခြေအနေကြောင်းကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်တရားဝင်စီးပွားရေးကြဆင်းလာပြီးရာဇဝတ်အဖွဲ့အစည်းတွေကမူးယစ်မှောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူးယစ်စည်းဝါးနဲ့ရာဇဝတ်မှုများဆိုင်ရာယုံ UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်ဂလပ်စ်ကပြောပါတယ်မ Methamphetamine နဲ့ ဘေးအပါဝင်တရားမဝင်စီးပွားရေးကတော့တမူကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အရှဆိုင်ရာတာဝန်ခံ Jeremy Douglas ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာလုတ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand the
market. Sejwa muye sewa sibwa ye ka alin myan to che nai swa shi da ne atu be to la ni ba de. Shan pi ne ha Asia Pacific data twen ko phyet ni de. Tia ma win muye sewa thau lou ya data de khu phie chao. Myanmar nangan ma zee khwe sibwa ye cha sin la chein ma muye goun khu mu twen ko yauk la si pho. Alou ma shi phit ni tu re ko swae saung ni de. Lu le Jeremy Douglas ka pyo ba de shi.
မတင်ကြီးတဲ့အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရပါပါခင်ဗျာ။လာမယ့်နှစ်မတ်လအထိ VOA ရဲ့ Radio Meter Line ပြောင်းလဲထားတာကိုလည်းအသိပေးချင်ပါတယ်။ VOA ကည9:00နာရီ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို Line Meter 19 kHz 15953 Line Meter 25 kHz 11803လိုင်းနိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါလေ။အခုလိုမျိုးမနက်ခင်းတိုင်းမှာထုတ်လွှင့်နေတဲ့ဒီ VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335နဲ့9383လိုင်းနိုမီတာ49 kHz 6153လိုင်းလမ်းမီတာ190 kHz 1505ကပါဖမ်းယူနားဆင်နိုင်တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ရောက်ပါပြီ။အစင်းမြင့်ဤပညာတွေပို့ပြီးတော့တိုးတက်လာဖို့သာရှိတဲ့အနာဂတ်မှာမျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးနေအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တွေကိုလှုပ်ဆောင်နေပါတယ်။တခြင်းဆိုနိုင်ပုံပြောပြနိုင်ကပြနိုင်တဲ့ဆွေးရုပ်လေးတွေကိုဆရာမတွေရဲ့တင်ထောက်ကူပစ္စည်းအဖြစ်နဲ့မျိုးတော်တွေကမူကြောချောင်းတွေမှာထားပေးနေတာပါ။ AFP သတင်းတပုတ်ကိုအခြေခံပြီးမတ်စုမြန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်မှာဖြစ်ပါတယ်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမူကြိုချောင်းတစ်ခုမှာတင်ထောက်ခုဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်ဆက်လက်မလောက်တာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ် Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုတည်းကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့သိုးမျိုးတော်အစိုးရကဆက်ရုပ်ကလေးတွေကိုမူကြိုချောင်းဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့စီစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစစ်ကျ Orangeable ဤကဝစစ်အစမြဒါဗရိကန်
ဖာရယ်လာစဉ်မူကြိုချောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငားပါတယ်။ဩဘူလကတည်းကဆိုရင်မူကြိုချောင်း240ကိုဆက်ရုပ်တွေငားပြီးပါပြီ။ဒီကြောင်ကိုတလ9ခွင့်ပေးပါတယ
် Alpha Mini ဆက်ရုပ်ကလေးတွေကို UbiTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တည်ထွင်ဖန်တီးထားတာဖြစ်ပါတယ်အတန်နဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညံ့တာတွေပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်ဆက်ရုပ်ရဲ့ကိုလက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လို့တလို့ကန့်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူကြိုချောင်းလေးကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကန့်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။ Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန့်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊သချင်းဆူပြနိုင်၊ပုံပြောပြနိုင်၄ခြင်းကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါဗျ။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျိုးလုံးလေးတွေကဖွင့်လိုက်၊မှိတ်လိုက်၊အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါဗျ။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတက်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရိုက်ပေးနိုင်ပါဗျ။ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိန်နိုင်ပါဗျ။မူကြိုချောင်းကဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေးမယ်။ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံရှားပါတယ
်။ဒိုလာဘူရိုလာကောင်ဒိုရဲတို့ခိုင်ဖူးလို့ဘူ။ချွန်လာဘူဟာတို့ခတ်ချွန်
ဆက်ရုပ်ကိုတချင်းဆိုပြပါဆိုရင်သူကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။ သမီးပြင်ထားတဲ့ကလတ်ထိုင်မှာသွားထိုင်ခံရပါတယ
်
ဆရုပ်ကလေးတွေကကွန်ဖူးတိုက်ွက်တွေကိုတော့ကလေးတွေကိုပြသလေ့ကျင့်ပေးနိုင်ပါတယ်
ကွန်ဖူကိုနင်္ဂရံဒိုလေးနင်္ဂတော
ဒီလူမျိုးចောင်းသားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်ဒီလူမျိုးចောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေတယ်လို့ဖန်တီးနိုင်စွမ်းကိုလည်းပို့ပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ
်이제로봇이어린이집에오고나서아이들이로봇을
클리리보비판디나이즈완시라아우사육베가판보비바레클리리가사육들이놓샤아우가이드시난짜야들로사육리위네아주레진간놓다로묘리레놓자러클리리의판디냔리보비러시라바레아쿠로묘사땡간뢰레마틴타쿠리아피얍라레사육클리리가တို့အလုံနေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေတဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ
်။ဒီကို이제가끔가다저도동화를읽어주거나하기좀힘들어할때
이게흐르는게좀뽕뼈ပြနိုင်ဖို့အခက်တွေ့ရဲ့အချိန်မျိုးမှာစက်ရုပ်တွေကတကယ်ထခုဖြစ်ပါတယ်။စက်ရုပ်လေးတွေကပုံမြင်လေးကိုအတန်နဲ့အတန်ထအစုံပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ်။အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူရအဖြစ်မူဂျိုကျောင်းတွေမှာလိုက်ထားပေးနေတဲ့အစိုးမျိုးတော်အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆိုင်ရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ်
။선생님을대처한다고저희는생각하지는않고요요거는선생님을도와
ဆရာဆရာမတွေကိုဆက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူး။ဆရာမတွေကိုအထောက်အကူဖြစ်စေတယ်လို့ပဲထင်ပါတယ်။ဒီနေ့အစမ်းအစီအစဉ်ပြီးရင်ရှင်းနဲ့လဲဆက်လုပ်သွားအောင်ပါပါ။ဆက်ရုပ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းကျွန်တော်တို့လမ်းညွှန်တာတွေလုပ်သွားမှာပါ
။စိုးမျိုးတော်တဝန်းကမူဂျိုချောင်းပေါင်း300နီးပါးမှာအယ်ဖာမီနီဆက်ရုပ်ကလေးတွေနဲ့နှိမ့်ဆက်ပေးထားပြီးဖြစ်ပါတယ်။အခုလိုမူဂျိုချောင်းနေအရွယ်တဲကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုနှိမ့်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့စိုးမျိုးတော်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်
။그앞으로의미래는그이런 AI 나이런도구들을잘다루는
아나가마 AI 년이두네두네뜻사인다리고벨로시만칸괴물래소라티타보뜻고예지바레아쿠루무조짱들레가사비야레뢰종가두루루지핏도레디아동웬메루저노루용지바레
아나가묘쳇뢰아니네니빈냐쳇뢰네사이미니양로아쿠루 AI 냔예두니빈냐쳇욕클레뢰네틴자레쳇베니레သောမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို2022ခုနှစ်ဒီဇင်ဘာလအထိလိုမူလစီစဉ်ထားပေမဲ့နောက်နှစ်တွင်မှလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါရယ် AI Mini Alpha ဆက်ရုပ်ကလေးတွေငှားရမ်းခြင်းနဲ့မူဂျိုချောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါရယ်တက်ကြွတဲ့မူဂျိုချောင်းတွေအရွယ်ကလေးတွေရဲ့စာတင်ကမ်းတွေထဲမှာအခုလိုသူတို့ကိုတင်ကြားဖျော်ဖြေပေးနိုင်တဲ့တင်ထောက်ကူဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့တေချာတယ်လို့ဆရာမတွေကပြောကြပါရဲ့ရှင်ကျွန်မဆင်းရဲမောမ
ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးသွားပြန်တော့တက်တက်ရအောင်တင်လွှာကိုမအေးတန်တာကျော်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းတော့မှပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။နာမည်အချင်းချင်းလူမဲ့ fashion designer Virgil Abloh တယောက်နိုဝင်ဘာလ28ရက်နေ့တနင်္ဂနွေနေ့ကပဲအသက်42နှစ်နဲ့ကွယ်လွန်သွားခဲ့ပါတယ်။ပြည်သက်ကကမ္ဘာ့ရဲ့ fashion design Louis Vuitton ရဲ့အမျိုးသား fashion ရဲ့အဓိကဖန်တီးသူဖြစ်ပါတယ်။ Virgil Abloh ဟာကင်ဆာရောဂါကိုနှစ်ပေါင်းရင်ဆိုင်သွားခဲ့ရတာဖြစ်ပါတယ်။ Virgil ဟာပိတ်တော်တဲ့ designer တယောက်ဖြစ်ရောမကပါဘူး။အနာဂတ်အတွက်အမြင်လဲရှိပါတယ်။စိတ်သဘောထားသိကောင်းမွန်လွန်ပြီးတော့ဉာဏ်ပညာကြီးသူတယောက်ပါလို့LVMH Louis Vuitton Company ရဲ့တန်းထောင်ကျွေးတတိ Bernard Arnault ကကြီးညာချက်မှာပြောထားပါတယ်။ Virgil Abloh ဟာ American ပြည်အောင်စုကဖြစ်ပြော DJ တဦးလည်းဖြစ်သလိုဆက်ကူအနုပညာရှင်တစ်ယောက်လည်းဖြစ်ပါတယ်။သူက2018ခရီးကကမ္ဘာအကြီးဆုံးဈေးကြီး Fashion Design ဖြစ်တဲ့ Louis Vuitton ရဲ့ Fashion Moderator ဖြစ်လာသူပါ။သူက LVMH ကိုရောက်ခဲ့တဲ့က Streetwear ထထွားထလာပေါ်ပေါ်ပါဝတ်တဲ့ Fashion နဲ့
high-end ဈေးကြီးတဲ့ fashion နှစ်မျိုးကို ပေါင်းစပ်ဖန်တီးမှုတွေလုပ်ခဲ့ပါတယ်။ ပျောက်ကြားစင်ပေါင်းပြီးနဲ့ တေချာစနစ်တကျချုပ်ထားတဲ့ကုတ်အင်ကြီးဒီလိုပုံစံမျိုးတွေကို တွေ့ဖက်ဖန်တီးတာဖြစ်ပါတယ်။ သူ့ရဲ့ဖန်တီးမှုတွေထဲမှာ graffiti လမ်းပေါ်ဆေးရေးလက်ရာ hip-hop guitar နဲ့ skateboard စကိတ်ပြားစီးလူငယ်ရင်ကျင်းမှုတွေပျော်ဝင်နေတာတွေ့ရပါတယ်။ Louis Vuitton ဒီဇိတ်အနေနဲ့လူငယ်တွေပို့ပြအတက်ငယ်တဲ့ဖောက်တယ်တွေကိုဆွဲဆောင်နိုင်မှုအတွက်ဖန်တီးမှုလည်းဖြစ်ပါတယ်။ဒီနေ့ဇူလိုင်လမှာတော့ LVMH ကသူ့ကိုလုပ်ပိုင်ခွင့်ပို့ပေးလိုက်ပြီးတော့ဒီဇိတ်တွေထွင်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။သူကအာရှဒေတာဘက်ကိုဈေးကွက်ပို့ချဲ့နိုင်ဖို့လုပ်ခဲ့ပြီးတော့ Corona virus ကပ်ပြီးကြောင့်ခရီးသွားလာမရဖြစ်နေချိန်မှာရှန်ဟိုင်းကိုသူ့ရဲ့ဖန်တီးမှုတွေပို့ပြသခဲ့ပါတယ်။အရောင်သေးဆုံးတဲ့ကုန်ကြီးပေါင်းမီနယ်စုတွေ အဘရသူအဆက်မလုပ်တာဒီဇိုင်းအပေါ်ဝတ်တကိုပြသခဲ့ပါတယ်။သူကကင်ဆာဖြစ်ချိန်မှာတော့တော်တော်ကိုဆိုးရွားပြင်းထန်တဲ့ကင်ဆာဝေနာတစ်မျိုးကိုနှစ်နှစ်ကြာခံစားသွားခဲ့ရတာပါ။သူဟာခေတ်သစ်ဖန်တီးနိုင်မှုရဲ့အဓိကအစိတ်အပိုင်းတစ်ခုဖြစ်ခဲ့ပါတယ်လို့ LVMH ကပြောကြားခဲ့ပါတယ်ရှင်။ဒီသတင်းတော်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေ့အင်္ဂါမနေ့အစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့
ဖီယိုအပတ်စဉ်တီဗီမဂ္ဂဇင်းအစီအစဉ်မှာရှင်းနိုင်ပါတယ်။ဖီယိုမြန်မာပိုင်းရဲ့အွန်လိုင်းမှာဆိုရင်လည်းဖေ့စ်ဘွတ်နဲ့ယူတျူဘ်စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။မေးသနာကြော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ။ ၂၀၂၂ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်တွေကိုအမေရိကန်ကတန်တမာရေးအရာသတိမှောက်ကြောင်းအမေရိကန်အစိုးရကကြေညာပါတယ်။တရုတ်မှလက်ရှိဖြစ်နေတဲ့ရှင်ချန်းဒေသတွင်လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားမျိုးနယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်တခြားလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဆောင်းရာသီအားကစားပွဲတွေကိုအမေရိကန်အစိုးရဘက်ကတန်တမာရေးဓမ္မမဟုတ်လဲတခြားတရားဝင်ကိ ဒီနေ့ကတော့အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီတင်းနှင်းလာနေကချမှတ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုတော့စစ်ကောင်စီဥက္ကဋ္ဌကတင်းနှင်းလာနေမှာပဲလျှော့ပေါ်မိထုတ်ပြန်ပါတယ်။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ် ကိုကိုစားပြုခွင့်ပေးမလဲဆိုတာစဉ်းစားဆုံးဖြတ်မယ်အစီအစဉ်ကိုကုလသမဂ္ဂရဲ့ကိုယ်စားလှယ်စီစစ်လက်ခံရေးကော်မတီခရက်ဒစ်ရှယ်လ်ကော်မတီကဆိုင်ငံ့လိုက်တယ်ဒီဇင်ဘာလတည့်ရက်နေ့ဆုံးဖြတ်ချက်ကိုဒီဇင်ဘာ6ရက်တနင်္လာနေ့မှာကျင်းပတယ်ကုလသမဂ္ဂအထွေထွေညီလာခံမှာအများသဘောတူညီချက်နဲ့အတည်ပြုလိုက်ကြပါတယ်ဒါဟာမြန်မာစစ်ကောင်စီနဲ့အာဖဂန်ကိုသိမ်းပိုက်ခဲ ကုလသမဂအတွင်းမှုစက်ကျစနပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနယ်ဝင်တိုက်ပြီးလက်နက်မဲ့ရပ်သားတွေကိုကြီးအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့လုပ်ရအပေါ်ကုလသမဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တဲ့ရှုတ်ချလိုက်ပြီးဖန်ထားတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်ရှင် ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမှတ်တင်ကြည့်လိုက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
Tony Pollock ne Derek Smith ကိုဖြစ်ကြပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.